ကချင်ပြည်နယ်ဖားကံမြို့နယ်အတွင်းကဆိုင်းတောင်ရဲစခန်းကို KIA ပူးပေါင်းတပ်တွေကဒီနေ့မနက်မှာသိမ်းယူလိုက်တာပါဒီလိုသိမ်းယူလိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေပြီးဒီ6ရက်တာတိုက်ပွဲအတွင်းလူနေအတော်များများမိလောင်ပျက်စီးခဲ့တယ်လို့အရက်သားတွေထိခိုက်သေးကြတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲသတင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုစီသူပြောပြပေးပါဦးခင်ဗျာ
ဖားကံမြို့နယ်ဆိုင်းတောင်ကိုဒီလ9ရက်နေ့မနက်မှာစစ်ကောင်စီစစ်ကြောင်းတွေကလက်ကီမန်ဟိုတယ်မှာရှိနေတဲ့ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကိုဝင်ရောက်စီးနှင်းတိုက်ခတ်ရာကနေတိုက်ပွဲစတင်ဖြစ်ခဲ့တာပါ6ရက်ကြာတိုက်ပွဲပြင်းထန်ခဲ့တဲ့နောက်ဒီကနေ့မနက်ပိုင်းမှာတော့ဆိုင်းတောင်ရဲစခန်းကိုသိမ်းယူလိုက်ကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမကြီးနော်ဘူးက VOA ကိုပြောပါတယ
်ဖားကံဆိုင်းတောင်ဘက်ကခြေရင်ကတော့မင်းညာကနေတိုက်ပွဲတွေဖြစ်တယ်ဒီဘက်နဲ့6နာရီကျော်9နာရီဝန်းကျင်လောက်ချိန်မှာဖက္ကန်ဆင်းတော်ရေခန့်ကိုတော့ကေတပ်ပေါင်းစုတရတော့တင်းပိုက်လောက်ရပြီအဲ့ဒီနောက်ပိုင်းမှာလည်းတပ်ပွဲကတော့ဆက်ဖြစ်နေတယ
်ဆိုင်းတောင်ရေခန့်ကိုသိမ်းယူပြီးနောက်စစ်ကောင်စီရဲ့ဖက္ကန်ဗျူဟာဂုံးကလက်နက်ကြီးပစ်ခတ်တာနဲ့လေကြောင်းကတိုက်ခိုက်တာတွေကြောင့်ဆိုင်းတောင်ကလူနေအိမ်တွေမီးလောင်တာရှိနေကြောင်းဆက်ပြောပါတယ
်နောက်ပြီးတော့ဆိုင်းတောင်လူနေရပ်ကွက်ထဲမှာဗျူဟာဂုံးကလည်းလက်နက်ကြီးပစ်တယ်အဲ့ဒါကြောင့်အဲ့ဒီလူနေရက်ကွက်မှာမီးလောင်တယ်မြင့်လေလောက်ကလေးကနေတော့အဲလေချောင်းထဲလာပြီးမှပုံကျဲတာဒါကြောင့်အဲဆိုင်းတောင်ကတော့လူနေရက်ကွက်ထဲမှာလူနေပြည်သူလူထုတွေအင်းကတော်တော်များများမီးလောင်ပဲဖြစ်ပါတယ
်ဖကန်ဒေသခံတူကလည်းဒီနေ့လေချောင်းကပုံကျဲတာကြောင့်ရက်ကွက်လေးလက်ကီမတ်ဟိုတယ်အနီးကလူနေအိမ်အများအပြားမီးလောင်ခဲ့ကြောင်းနဲ့လူထိခိုက်တိပြောက်တာတွေလည်းများကြောင်ပြောပါတယ
်ဒီနေ့နေ့တနင်္ဂနွေမှာလည်းဒီစက်ဖိုက်တဲ့နဲ့အချိန်ပတ်ပြီးတော့ဒီကြောင်းတိုင်းမလို့ပေါ့ပုံတော့ပုံတော့လုံးချေသွားတယ်ပြည့်တဲ့ပြည့်သွားပါတော့အဲ့ဒီမှာဆိုင်းတော်ဒီလူတွေနေနေမီးလောင်တယ်ရက်ကွက်လေးတဲ့ပုံများပေါ့မီးလောင်တာအဲ့ဒါကိမဟိုတယ်ရှိတဲ့တဝိုက်ပေါ့နော်ဒီလူထိခိုက်ကြရတဲ့ရှိရဲ့အသေးဆုံးလည်း10ယောက်လောက်ဆိုတာတိုက်ပွဲစဖြစ်တဲ့ပေါ့နော်6ရက်ရှိပေါ့ဒီနေ့ဆိုရှင်ဒီ6ရက်တင်းဆိုရှင်တောက်ဆော့မီးလောင်တာရှိတယ်အဲ့ဒီလူတွေထိရနေရင်ထိရရှိတယ်လက်ကျတ
နေကိုပြည့်နေတော့လေအရက်သားတွေထိခိုက်သေးဆုံးတဲ့စင်းကိုတော့အတိအကျမရရှိသေးကြောင်းလည်းပြောပါရယ်တိုက်ပွဲစတင်ကတည်းကတင်းရှောင်သွားတဲ့ပြည်သူတွေဟာထောင်ထဲချီရှိနိုင်ကြောင်းလည်းခံမှန်းပါရယ်အာ
ဆိုင်းရောင်ကပြည်သူတော်တော်များတော့ထွက်သွားကြပြီပေါ့နော်ရှောင်သွားကြပြီပေါ့နော်သူအိမ်ဆောင်ဝင်ကြံတော့ပေါ့ခြံခဲ့ပြည်သူထိခိုက်တာရှိရပေါ့နော်ဒါတို့ရှောင်တဲ့ဘောဆိုင်းအောင်လို့နတ်မျိုးအဲ့ပဲရှောင်ကြများအနည်းဆုံး2000 3000လောက်ရှိမှတရွာလုံးကြီးပါရှောင်ကြဆိုတော့လေတော်တော်များတယ်
ဒီကနေ့နေကင်းတနားရီလောက်အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဆိုင်းတောင်ရွာကို KIA ပူးပေါင်းတပ်တွေကတိုက်ပွဲဖြစ်ပွားချိန်ကလေးကစတင်ပြီးဝိုင်းပတ်ပိတ်ဆို့ထားကြောင်းလည်းပြောပါရယ်ဖားကံမြို့နယ်မှာ KIA နဲ့ပူးပေါင်းတပ်တွေကစစ်ကောင်စီတပ်စခန်း10ခုထပ်မင်းဲကိုသိမ်းပိုက်ထားပြီးတော့လက်ရှိမှာဖားကံဗျူဟာကုန်းကာမိုင်းဗျူဟာကုန်းပါဝင်တပ်စခန်း9ခုလောက်သာကျန်ရှိတော့တာလည်းဖြစ်ပါရယ်ပြီးခဲ့တဲ့ရက်တွေကအင်းဒေါ်ဘာတိုက်ပွဲဖြစ်ပြီးလမ်းပိတ်ထားတာကြောင့်ကုံစီစီးစစ်မှုတွေရပ်တန့်ပြီးတော့ဖားကံမြို့မှာကုံစင်းတို့တွေလည်းပုံမှုမြင့်တက်လာနေတယ်လို့လက်ရှိချိန်ထိလဲအင်တာနက်နဲ့ဖုန်းလိုင်းတွေပြတ်တောက်နေစေဖြစ်ပါရခင်ဗျာ